ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြနေကြရင်မြန်မာအရေးအတွက်ဒီကပိတ်အစည်းအဝေးကျင်းပဖို့စီစဉ်နေချိန်မှာပဲလုံခြုံရေးကောင်စီအနေနဲ့မြန်မာအရေးကိုအထူးအရေးပေါ်အခြေအနေပြတ်ဖြစ်တဲ့သဘောထားပြီးမြန်မာပြည်သူတွေကိုအကောက်အွယ်ပေးဖို့လိုအပ်နေတယ်လို့တရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လူ့ခွင့်ရေးအဖွဲ့တွေအပေါင်းဝင်အဖွဲ့အစည်းပေါင်း300နီးပါးကပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ချင်း၊ကချင်း၊ကရင်အပေါင်းဝင်မြန်မာနိုင်ငံတန်းသာအဖွဲ့အစည်းတွေပြန် Amnesty International 45 Rights နဲ့လူ့ခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့အပေါင်းဝင်အဖွဲ့အစည်းပေါင်း286ဖွဲ့ကလက်မှတ်ရေးထိုးတောင်းဆိုတဲ့အထက်မှာမြန်မာနိုင်ငံတွင်လူသားချင်းစာနာမှုယိုယွင်းနေတာနဲ့အရက်သားပြည်သူတွေအရေးပေါ်အကာအကွယ်ပေးဖို့လိုအပ်နေတာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကအခုချင်းပါမယ်အစည်းအဝေးကနေဖြေရှင်းပေးဖို့ပါဝင်ပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းတဲ့တနည်းနည်းလာပြီဖြစ်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့တကယ်ပိတ်အစည်းအဝေးတွေနဲ့ကြေညာချက်တွေထုတ်ပြန်နေတာဟာအလုံမဖြစ်ကြောင်းနဲ့လက်တွေဖြေရှင်းပေးဖို့လည်းတောင်းဆိုထားပါတယ်။ဒါ့အပြင်လုံခြုံရေးကောင်စီအလက်ကျဥပဒေနော်ဝေနိုင်ငံနဲ့မြန်မာအရေးထောက်ခံတဲ့နိုင်ငံတွေနဲ့ဥဆောင်နေတဲ့ဗြိတိန်တို့အနေနဲ့အခုလိုစစ်တပ်အာဏာသိမ်းတနှစ်ပြည့်မှာမြန်မာအရေးကိုချပြပြီးအခြေတင်ဆွေးနွေးကြဖို့နဲ့တခြားဖွဲ့ဝင်နိုင်ငံတွေဘက်ကလည်းဝမ်းဝမ်းပန့်ပိုးပေးဖို့ဖန်ကြားခဲ့ပါတယ်စစ်တပ်အာဏာသိမ်းပြီးတနှစ်နီးပါးကြာလာပြီးတဲ့နောက်မတည်မငြိမ်အခြေအနေတွေဆက်ဖြစ်နေတဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့အာဆီယံလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံချိုင်းဝင်ကြီးတို့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့တန်တမန်အရင်းမြစ်တွေကိုကိုးကားပြီး AFP သတင်းမှာရေးသားထားပါတယ်။ဒီအစည်းအဝေးကိုကုလသမဂ္ဂအကြီးအကဲချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟီဇန်နဲ့အတူကမ္ဘောဒီးယားနိုင်ငံချိုင်းဝင်ကြီးတက်ရောက်မယ်အကြောင်းလည်းဖော်ပြထားပါတယ်။